2021နှစ်သစ်ထဲဝင်လာချိန်မှာပဲအမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူအကြီးအတွက်တောက်ကြနေကြသည်ဆိုရင်သန်း20ကျော်သွားပြီဆိုတာကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ Johns Hopkins တက္ကသိုလ်ရဲ့အချက်အလက်တွေမှာတွေ့ရပါတယ်။ကမ္ဘာပေါ်ကတခြားနိုင်ငံအားလုံးထက်အမေရိကန်မှာ COVID-19 ရောဂါကူးစက်သူပိုများပြီးကမ္ဘာကူးစက်သူစုစုပေါင်း 83.8 သန်းကျော်ရဲ့၄ဘုံတစ်ဘုံနီးပါးထိရှိလာတာပါ။ဒါ့အပြင်သေဆုံးသူအကြီးအတွက်ကလည်း 34,000 ကျော်ရှိပြီးကမ္ဘာမှာအများဆုံးပါပဲ။ကာကွယ်ဆေးထိုးပေးဖို့အတွက်အမေရိကန်ကျန်းမာရေးတာဝန်ရှိသူတွေစူးစမ်းနေရချိန်မှာပဲအခုလိုပိုးကူးဆက်သူအရေးအတွက်ကလည်းတိုးလာနေတာပါနှစ်ကုန်မှာလူပေါင်းသန်း20ကိုကာကွယ်ဆေးထိုးပြီးဖြစ်မယ်လို့သမ္မတဒေါ်နယ်ထရမ့်အစိုးရကဒီဇင်ဘာလမှာခန့်မှန်းပြောဆိုခဲ့ပါတယ်ဒါပေမဲ့လည်းလူပေါင်း 2.8 သန်းပဲကာကွယ်ဆေးပထမတလုံးကိုထိုးရသေးတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်နိုင်ငံတော်ဖြန့်ဖြူးပေးထားတဲ့ကာကွယ်ဆေးအရေးအတွက်ဟာဘူဒူးနေသည့်ဆိုရင်စနစ်တကျ4%ပဲရှိသေးတယ်လို့ယောဂကာကွယ်ထင်းချုပ်ရေးဌာန CDC ကပြောပါတယ်